ဗြိတိန်ပါလီမန်အတွင်းမနေ့ကမြန်မာနိုင်ငံရခိုင်ပြည်နယ်ကအရေးဘဲအချက်တွေကိုဦးစားပေးဆွေးနွေးတင်ပြခဲ့ကြတယ်လဲဆိုတာကိုပြောပြပေးပါမယ်ရှင်ရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးဗြိတိန်ဆွေရကဦးစားပေးဆောင်ရွက်မဲ့အချက်တွေကိုဗြိတိန်နိုင်ငံအာရှနဲ့ပစိဖိတ်ရေးရာဝန်ကြီးမတ်ဖီကချခင်ပြလိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေအချက်လက်ရှာဖွေရေးကုလသမဂ္ဂမစ်ရှင်ဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမနေ့ကဗြိတိန်ပါလီမန်မှာဝန်ကြီးဖီကသူ့ရဲ့ဦးစားပေးအချက်၄ချက်ကိုရှင်းပြသွားပါတယ်။ရှေးဥစွာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာဖိနှိပ်ထုတ်ချခံလာခဲ့ရတဲ့အကြောင်းမကြသေးခင်2012နဲ့2016ခုနှစ်တွေအတွင်းအကွက်ကြကြအကြမ်းဖက်မှုတွေခံလာခဲ့ရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဆာစစ်သွေးကြွတို့ရဲ့တိုက်ခိုက်မှုဟာလုံးဝလက်မခံနိုင်တဲ့တမင်နှိုးဆော့မှုတစ်ရပ်ဖြစ်ပေမဲ့မြန်မာစစ်တပ်ရဲ့အကျဉ်းသာကင်းမဲ့တဲ့တုံ့ပြန်မှုဟာခွင့်မလွတ်နိုင်တဲ့လုပ်ရပ်ဖြစ်တယ်မြန်မာအစိုးရအနေနဲ့လည်းရိုဟင်ဂျာတွေအပါအဝင်ပြည်သူတရက်လုံးကိုအကာအကွယ်ပေးရမှာဖြစ်တယ်လို့ဆိုပါတယ်။အဲဒီနောက်ဗြိတိန်အစိုးရအနေနဲ့ဆောင်ရွက်မဲ့အချက်၄ရပ်ကိုအခုလိုပြောကြားသွားပါတယ်
။ First, we must continue to address the humanitarian needs, especially the needs of victims of sexual violence in both Northern Rakhine and in Bangladesh.
This includes ပထမအချက်အနေနဲ့ရခိုင်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်မှာရှိနေကြတဲ့အထူးသဖြင့်လေမန်းဆိုင်ရာအကြမ်းဖက်ခံရတဲ့ဒုက္ခတွေတွေလူသားချင်းစာနာမှုလိုအပ်တဲ့အကူအညီတွေကိစ္စအကိုင်းပြည့်ဖြည့်ရှင်းရပါမယ်။အဲ့ဒီအထက်မှာမကြာခင်သတင်းပတ်တွေအတွင်ရောက်တော့မဲ့မုတ်တုံနဲ့ဆိုင်ကလုန်းမုန်တိုင်းရာသီအန်ဒရယ်ကြိုတင်ပြင်ဆင်ဖို့ကောက်ဆစ်ဘဇားနဲ့ပတ်ဝန်းကျင်မှာလူသားချင်းစာနာမှုအကူအညီပေးနေတဲ့အေဂျင်စီတွေကိုကူညီဖို့လည်းပါဝင်ပါတယ်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ထဲမှာကူညီရေးပစ္စည်းတွေဖြန့်ဝေပေးတာမှနဲ့အကြမ်းဖက်မှုရန်ကထွက်ပြေးသူတွေကိုကူညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ပံ့ပေးဖို့တွေအတွက်လည်းနိုင်ငံတကာအဖွဲ့တွေနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်နေပါတယ်။
Secondly, we must continue the patient work towards achieving a safe, voluntary, and dignified return of refugees. We shall press
the UNHCR to continue the patient work towards achieving a safe, voluntary, and dignified return of refugees. We shall press the UNHCR to continue the patient work towards achieving a safe, voluntary, and dignified return of refugees. We shall press the UNHCR to continue the patient work towards achieving a safe, voluntary, and dignified return of refugees. We shall press the UNHCR to continue the patient work ဒီလုံငန်းစဉ်ကိုကြီးကြပ်ကိုကဲဖို့တကဘာလုံးမှာစီကန့်နဲ့အညီဆုံးအဖွဲ့အဖြစ် UNHCR အဖွဲ့ဟာအကောင်းဆုံးပစ္စည်းကရိယာစုံလင်မှုရှိတယ်လို့ယုံကြည်စိတ်ချရဆုံးအဖွဲ့လည်းဖြစ်ပါတယ
်။ Thirdly, we must continue international progress towards bringing to justice the perpetrators of human rights violations.
ကြည်ကြပ်ချက်ကစကိုင်းဒီသားမှာလူခွင့်ရေးချူဖောက်မှုတွေနဲ့ဒိမိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်တရားမျှတမှုပေါ်ဆောင်ဖို့ဝိုင်းဝန်းပြအားပေးကြဖို့နဲ့မြန်မာအာဏာပိုင်တွေအနေနဲ့အများလက်ခံနိုင်တဲ့ပွင့်လင်းလွတ်လပ်စွာစုံစမ်းဝင်ပေးဖို့နိုင်ငံတကာကစုပေါင်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကဒီပိပကဟာဂျီနိုဆိုက်အသွင်ကိုဖော်ပြသွားပေမယ့်လူမျိုးတုံးတပြတ်မှုနဲ့လူ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုတွေဟုတ်မဟုတ်ဆိုတာကိုနိုင်ငံတကာတရားရုံး ICC ကတဆင့်သွားရမှာဖြစ်ပါတယ
်။ Finally, to achieve a long-term resolution to the crisis in Burma, I believe that even in these desperate circumstances,The UK should play a leading role in trying to support
နောက်ဆုံးအနေနဲ့ UK ကဒီမိုကရေစီအတွင်းကူးပြောင်းရေးကိုဆက်လက်အကူအညီပေးဖို့နဲ့အရတားအစိုးရရဲ့အုပ်ချုပ်မှုအောက်မှာပြည်တွင်းပဋိပက္ခတွေကိုငြိမ်းချစွာဖြေရှင်းနိုင်ဖို့အကူအညီကြိုးပမ်းသွားမှာဖြစ်ပါတယ်။ကိုဖီအန်နန်ရဲ့ရခိုင်အရေးအကြံပြုချက်အစီရင်ခံစာပါအချက်များအတိုင်းအကောင့်ထဲပေါ်သွားဖို့ကိုလည်းကတိပြုပါတယ်။
နီကွန်ချုပ်အနေနဲ့ရိုဟင်ဂျာတွေရဲ့ဒုက္ခကိုမျက်ခြေမပြတ်စောင့်ကြည့်ပြီးသူတို့ကြိုက်နှစ်သက်ရာလမ်းရွေးချယ်နိုင်အောင်ဆက်လက်ကူညီသွားမယ်။မြန်မာပြည်မှာလည်းပွင့်လင်းပြီးဒီမိုကရေစီဖြစ်ထွန်းရေးအတွက်မပြတ်မကွက်အားပေးလှုံ့ဆော်သွားမယ်လို့ဝင်းကြီးမတ်ဖီကပြောကြားသွားပါတယ်ရှင်။